အီရန်နိုင်ငံမှာ IS စစ်သွေးကြွတွေခြေကုပ်စခန်းဖြစ်တဲ့မူဆိုးမြို့ကိုတင်ပိုက်ဖို့အမေရိကန်အပါအဝင်ပြည်ပအင်အားစုတွေကြောထောက်နောက်ခံပြုထားတဲ့အီရတ်စစ်တပ်တွေကအရှိန်အဟုန်နဲ့ချီတက်နေပါတယ်IS တို့လက်အောက်နှစ်နှစ်ကြာကြောက်ခဲ့တဲ့အဲ့ဒီမျိုးလွတ်မြောက်ပြီးမှ IS အစိုးရတို့ရဲ့ဌာနချုပ်ဖြစ်တဲ့ Syria နိုင်ငံ Raqqa မြို့ကိုလည်းပြစ်မှတ်ထားချီတက်ကြမှာဖြစ်ပါတယ် VOA သတင်းတောက် Zelotico Hope ပေးပို့ထားတဲ့သတင်းလွှာကိုနန်းလောင်ကပြောပြမှာပါရှင
်နိုင်ငံကတပ်ဖွဲ့တွေနဲ့ဒေသခံတပ်တွေရဲ့အဆက်မပြတ်ထိုးစစ်ဆင်တိုက်ခိုက်မှုတွေကြောင့် IS စစ်သွေးကြော်တွေဟာသူတို့အခိုင်အမာသက်ဆွဲထားတဲ့နေရာတွေတပ်ဖွဲ့ဝင်တွေနဲ့ဝင်ငွေရပောက်လမ်းတွေလက်လို့ဆုံရှုံခဲ့ရပါတယ်ဒါပေမဲ့လည်းမှုစုမျိုးကိုဆက်ထိန်ဖို့စစ်သွေးကြွတွေကြကုတ်ကြခဲကာကွယ်ခဲ့ရတယ်လို့ဒေသခံတွေကြောက်ရွံ့အောင်ချင်းချောက်တဲ့မျိုးကိုလည်းလက်နက်တစ်ခုအဖြစ်အသုံးချနေတဲ့အကြောင်းကုလသမဂ္ဂလူအခွင့်အရေးဆိုင်ရာကျော်ရေးဆိုခွင့်ရှိသူ Rupert Coville ကအခုလိုပြောပါတယ
် Human rights staff in Iraq have been informed that
ISIS ရဲ့လူအခွင့်အရေးရာဝန်ထမ်းတွေရဲ့အကြောင်းကြားချက်အရစဖီနာဆိုတဲ့ရွာမှာ ISIS တွေကအရသား15ယောက်ကိုတပ်လိုက်တယ်လို့သိရပါတယ်မှုစုမျိုးရဲ့တောင်ဘက်55ကီလိုမီတာလောက်အကွာမှာပါ တပ်ပစ်ထားတဲ့အလောင်းတွေဟာမြေထဲမှာမျောနေပါတယ်။တခြားဒေသခံတွေကိုကြောက်အောင်ချင်းချောက်ထားတာပါ။အောက်တိုဘာလ19ရက်နေ့တုန်းကလည်းအဲ့ဒီရွာမှာပဲအရက်သား6ယောက်ကိုကျိုးတုပ်ပြီးရွာထဲမှာကားနဲ့ဒီရိုတိုက်ဆွဲပြခဲ့ပါသေးတယ်
။မုဆိုးမြို့ကိုလက်လွတ်လိုက်ရတာဟာ IS အတွက်အကြီးအကျယ်ထိခိုက်စေတဲ့ဆုံးရှုံးမှုတစ်ခုဖြစ်ပါတယ်။ဒါပေမဲ့သူတို့အဖွဲ့ရက်တည်ရေးကိုအဆုံးဖြတ်ပေးလိုက်တဲ့အထီတော်မဟုတ်ဘူးလို့ ISIS အကြောင်းစာအုပ်ရေးသားသူ Joby Warrick ကပြောပါတယ်။
The idea is going to be with us for a long time.
ဒီဆိုရောက်အတွေးကောကအချိန်ကြာကြီးဆက်ရှိနေဦးမယ်။ ISIS ကိုတိုက်ဖို့ဆိုတာနောက်နှစ်ပေါင်းများစွာကြာအောင်မှာပဲလို့ပြောရပါလိမ့်မယ
်။ ISIS အဖွဲ့ကောင်းထောင်လာခဲ့တာဟာအမေရိကန်တွေအီရတ်ကိုကျူးကျော်သိမ်းပိုက်ခဲ့တာကစခဲ့တာဆိုပြီးတော့လဲ Joby Warrick ကအပြစ်ဖို့ပါတယ
်။ We kept our focus on Al-Qaeda.
ကျွန်တော်တို့က Al-Qaeda အဖွဲ့ကိုအဓိကဦးတည်ပြစ်မှတ်ထားမယ်။ Saddam Hussein ရှိရဲ့နောက်ပိုင်းဆက်ပြီးလိုက်တိုက်တာမျိုးမလုပ်တော့ဘူးဆိုရင်တမိုင်းကြောင်းကတမျိုးပြောင်းသွားမယ်လို့ကျွန်တော်ထင်တယ်။ဒီကြံသူအစ်စ်တွေပေါ်လာပြီးဆက်တိုက်စရာလည်းအကြောင်းမရှိပါဘူ
း ISIS အဖွဲ့ကြောင့်အကြမ်းဖက်မှုဆိုတဲ့အတွေ့အခေါ်ပေါ်မှာလူတွေရဲ့အတိတ်ပဲဖွင့်ဆိုပုံတွေလည်းပြောင်းလဲလာခဲ့တယ်လို့ Joby Warrick ကဆိုပါတယ
် I think that IS has
Al-Qaeda အကြမ်းဖက်အဖွဲ့နေရာမှာ IS ဖွဲ့ကအစားထိုးချင်းချောက်လာပါတယ်အများလက်ခံထားတဲ့ရင်ကျေးမှုအရာရောသတင်းဌာနတွေမှာဖော်ပြတဲ့အချက်အရာရော IS အဖွဲ့နဲ့ပတ်သက်လို့တရားသေးသတ်မှတ်ထားတာကအရင် Al-Qaeda အဖွဲ့မလုပ်ခဲ့ဘူးတဲ့ရက်စက်မှုမျိုးတွေကိုသူတို့လှုပ်ဆောင်နေဆိုတာမျိုးပါကောက်ဖြတ်တက်တာမျိုးနေ့စဉ်ကျူးလွန်နေတဲ့ရက်စက်မှုမျိုးတွေကိုကြီးပြီးအမေရိကန်ပြည်သူတွေရဲ့စိတ်ထဲမှာလဲအယ်ခိုင်ဒါအဖွဲ့မလုံနိုင်တာတွေကိုလုံနေတဲ့အဖွဲ့လို့တဖြည်းဖြည်းမြင်လာကြပါတယ
် ISIS စစ်သွေးကြော်တွေနဲ့ပေါင်းမယ်ဆိုပြီးထောင်နဲ့ချီတဲ့သူတွေအရှိအလဲပိုင်းကိုသွားခဲ့ကြပါတယ်အခု ISIS အခြေဆိုင် Islamic နိုင်ငံတော်ဆိုတဲ့အခိုင်အမာနေရာတွေကျဆုံးတော့မယ်ဆိုရင်သူတို့တွေကိုယ့်နေရာနိုင်ငံတွေကိုပြန်လာကြမှာပါအဲ့ဒီပြန်လာမဲ့သူတွေထက်ကအကြမ်းဖက်မှုရီမန်းချက်တွေကိုစွန့်လွတ်လိုက်တဲ့သူတွေကိုခွဲထုတ်ပြီးဂျီဟတ်ဘာသာရေးကောင်ဆောင်တွေရဲ့အကြမ်းဖက်ဝါဒကိုဆက်ပြီးလက်ခံယုံကြည်ထားသူတွေကိုတံပြန်စီယုံသိမ်းသွင်းနိုင်အောင်အာဏာပိုင်တွေကကောင်းကောင်းအတုံးချနိုင်မယ်လို့မြင်တဲ့အကြောင်း Joby Warrick ကပြောဆိုသွားပါတယ်